ကိုညီညီအောင်လို့ခေါ်တဲ့ကိုကျော်စောလွင်ကိုရန်ကုန်လေစိတ်မှာစစ်ထောင်လမ်းရည်တွေဖမ်းဆီးခေါ်ဆောင်သွားတယ်လို့သိရပါဗျ။သူကိုင်ဆောင်ထားတဲ့ American Passport မှာမြန်မာနိုင်ငံဝင်ခွင့်ဗီဇာကိုဘန်ကောက်မြို့ကမြန်မာတန်ယုံကနေထုတ်ပေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့လေစိတ်ရောက်ချင်းအဖမ်းခံလိုက်ရတဲ့အပေါ်မှာတန်ယုံကဗီဇာထုတ်ပေးတာဟာတမင်သက်သက်ဖမ်းဖို့အကွက်ဆင်လိုက်တာများဖြစ်လိမ့်မလားဆိုပြီးတော့ကိုညီညီအောင်ရဲ့မိတ်ဆွေတွေကမြန်မာအာဏာပိုင်တွေအပေါ်မှာတန်တရားဖြစ်နေကြပါတယ်။ဘာဖြစ်လို့လဲဆိုတော့သူ့မိသားစုဝင်အတော်များများဟာမိခင်ကအစပေါ်တော့သူနိုင်ငံရေးပုံမှန်တွေနဲ့နှစ်ရှည်ထောင်ဒဏ်တွေကြားခံထားရတဲ့အတွက်အာဏာပိုင်တွေကစောင့်ကြည့်နေတဲ့အချိန်မှာသူ့အနေနဲ့ဒီမြန်မာနိုင်ငံကိုလာဖို့ကြိုးစားတာကိုအာဏာပိုင်တွေကသိသွားပြီးတော့အခုလိုဖမ်းခံရတာဖြစ်နိုင်တယ်လို့ American ပြည်ထောင်စုမှာရှိနေတဲ့အရင်းနှီးဆုံးမိတ်ဆွေတအုပ်ဖြစ်တဲ့မတ်ဝါဝါက RFA ကိုပြောပါတယ
်။သူရဲ့မိသားစုရေအလုံးထောင်ဒဏ်နှစ်ရှည်များစွာပေါ့နော်။သူမိတော်ဆန်းဆန်းတင်အာမြင့်တန်ထောင်မှာထောင်ဒဏ်17နှစ်ကြာနေပါတယ်။သူမိကဆိုလို့ရှိရင်11 cancer ရှိတယ်။ကျန်းမာရေးမကောင်းဘူး။နောက်သူရဲ့ cousin မတသက်အောင်ဆိုလို့ရှိရင်မိတ္တလာထောင်မှာ65နှစ်ပါတယ်နောက်ပြီးတော့မတ်တက်တောင်ရဲ့အမျိုးသားဆိုလို့ရှိရင်ထောင်ဒဏ်17နှစ်နောက်သူ cousin နောက်တယောက်မနိုနိုဆိုလို့ရှိရင်မဦးဝင်ထောင်မှာထောင်ဒဏ်17နှစ်စာတင်ရပါတယ်အဲ့လိုဆိုတဲ့အခါကျတော့ကျမသူ့နေရာနေပြီးတော့ဝင်ကြည့်မယ်ဆိုလို့ရှိရင်တော့ဒါသူ့အတွက်ဒီလိုမျိုးခံစားနေရတာ ਈ သူ့မိသားစုအတွက်ပိုသူ့ခံစားနေရတဲ့ဥစ္စာတွေကနေတူဝါပေါ့နော်အဲ့လိုမျိုးနေကြည့်ကြပို့ပြီးတော့မခံစားနိုင်တော့ဘူးဆိုတော့အနေထားမျိုးတစ်ခုကြောင့်မလို့ဘသူနေတွေ့ကျင်တဲ့စိတ်ဆန္ဒများရှိမလားဆိုတော့ဥစ္စာပေါ့နော်အဲ့ဒီဥစ္စာကိုတော့တွားပြီးတော့တည်ရမိပါတယ
်ကိုညီညီအောင်အဖမ်းခံရတာဟာနှစ်ရက်ကျော်ကြာသွားပြီမဲ့သူ့ကိုဘယ်မှာထိမ့်သိမ်းထားရဲဆိုတာမသိရသေးတဲ့အပြင်အာဏာပိုင်တွေဘက်ကလည်း American ကောင်စစ်ဝင်ရုံးကိုအခုချိန်ထိအကြောင်းမကြားသေးဘူးလို့သိရပါတယ်အခုလို American နိုင်ငံသားတဦးကိုအခြားနိုင်ငံမှာအဖမ်းခံရမယ်ဆိုလို့ရှိရင်တော့ဒီလုံထုံးလုံနီးတွေနဲ့ပတ်သက်လို့မတ်ဝါဝါကအခုလို့ပြောပြပါဗ
ျ။လုံတဲ့လုံထိုက်တဲ့လုံနီးလုံဟန်အရာဆိုလို့ရှိရင်တော့ဒီမှာပြီမှာရှိတဲ့ American တန်ယုံကိုလှမ်းပြီးတော့အကြောင်းကြားရပါတယ်။ American နိုင်ငံသားတယောက်ကဘယ်နိုင်ငံကိုရောက်ရောက်ပေါ့နော်ဒါလုံထုံးလုံနီးရတော့ American တန်ယုံကိုရှိတဲ့နိုင်ငံမှာအမေရိကန်တန်ရုပ်ကိုသွားပြီးတော့သူတို့ရောက်တယ်ဆိုရဲအကြောင်းကိုဖောင်းလုပ်ရပါတယ်။အဲ့ဒီအတိုင်းနဲ့အခုဟာကကြတော့ဒီနိုင်ငံတွင်းတောင်မဝင်ရသေးဘူး။ဘုံရသေးပဲနဲ့ဒီဝင်းမှာဖန်ခံရတယ်ဆိုရဲခါကြတော့ပင်သားရောက်နေလဲဆိုရဲဥစ္စာကိုမသိဘူးဖြစ်နေတယ်ဆိုရဲအကြောင်းကိုသူ့အနေနဲ့အကြောင်းမကြားနိုင်တဲ့အတွက်ကြောင့်မလို့ဒီမှာရှိတဲ့ဆွေမျိုးမိတ်ဆွေပေါင်းတဲ့နေရာနေပြီးတော့သူရဲ့ကိုစားပေါ့နော်။ဒီမှာဒီမှာရှိတဲ့အမေရိကန်တန်ရုပ်ကိုအကြောင်းကြားပြရပါတယ်။ဒါကလုံထုံးလုံကြီးတရားပေါ့နော်။
American ကောင်စစ်ဝင်ရုံးဘက်ကလည်းကိုညီညီအောင်အဖမ်းခံရတဲ့ကိစ္စကိုမြန်မာအာဏာပိုင်တွေစီမှာစုံစမ်းနေတဲ့အကြောင်းပြန်လည်ပြောဆိုခဲ့တယ်လို့မတ်ဝါဝါကပြောပါရယ်။ကိုညီညီအောင်ဟာ1988ခုနှစ်ရှစ်လေးလုံးလူထုလှုပ်ရှားမှုမှာတက္ကသိုလ်ကျောင်းသားတက်ဦးအနေနဲ့တက်တက်ကြွကြွပါဝင်ခဲ့ပြီးနောက်ပိုင်းထိုင်းမြန်မာနယ်စပ်ဘက်ကိုထွက်လာခဲ့ပါရယ်။1998ခုနှစ်မှာတော့ American ပြည်ထောင်စုကိုဒုက္ခသည်တက်ဦးအနေနဲ့ရောက်ရှိပြီး2002ခုနှစ်မှာကွန်ပျူတာသိပ္ပံပွဲကိုရရှိခဲ့ပါရယ်။ကိုညီညီအောင်အနေနဲ့ပြည်ပကမြန်မာဒီမိုကရေစီရေးလှုပ်ရှားမှုတွေမှာတက်တက်ကြွကြွပါဝင်ခဲ့သူတဦးဖြစ်ပါတယ်။ဒါကြောင့်ကိုညီညီအောင်ကိုမြန်မာအာဏာပိုင်တွေဖမ်းဆီးခဲ့တာနဲ့ပတ်သက်ပြီးမြန်မာနိုင်ငံဒီမိုကရက်တစ်အင်အားစု FDB ရဲ့အထွေမှုချုပ်ဒေါက်တာနိုင်အောင်ကအခုလိုပြောပါတယ်
။ကိုညီအောင်ကတော့ကျွန်တော်တို့အားလုံးလက်ဖို့ကံပေးပါပဲ။ရှိသရှိတရားလည်းလုပ်နေခဲ့ရတယ်။အခုလည်းဒီမြန်မာပြည်ဒီမိုကရေစီရရှိတဲ့လုပ်ခဲ့ရတယ်။ဒါသူတော်တော်တွေမဟုတ်ပါဘူး။သူမျိုးသားကြီးပေါ့လေ။ဆိုတော့အခုသူတော်ရမယ်ငယ်ကစားဖြစ်နေမယ်လို့ဒီမျိုးကစားလည်းဖြစ်နေဖြစ်မှာပေါ့ဒါပေမဲ့လို့မှတ်မိရတော့ဘာလို့ဆိုတော့ဗမာပြည်မှာနိုင်ငံရေးအမှုကြောင့်နိုင်ငံရေးအကျဉ်းသားတွေကိုနှိမ့်ဆက်ဖမ်းဆီးတာမျိုးကိုကျွန်တော်မဖြစ်သင့်ဘူးလို့ကျွန်တော်ထင်ပါတယ်ဆိုတော့အဲ့လိုမျိုးဒီအဖြေရှာမှုတွေနဲ့လုပ်နေမဲ့စာတွေ့ဆုံဆွေးနွေးဖြေရှာတာအကောင်းဆုံးပဲအဲ့လိုမျိုးမဖြေရှာနိုင်ဘူးဒါတော့ကျွန်တော်တို့ဒီတန်းမီပြိုတဲ့ရေးလူလာတဲ့လူတွေအားလုံးကဒီလိုပဲဖြစ်ကံပြည်နဲ့နှိမ့်ဆက်ခံရမှာပဲဆိုတော့ကျွန်တော်နေတော့ဒီနားပါဆီဆောမြေရခိုင်ကျွန်တော်ဒီနိုင်ငံရေးအချင်းသားတွေအားလုံးပေါ့အကူအညီရပါဝင်အားလုံးကိုလုပ်ပေးဦးမယ်ဒီဆိုဆိုနေရေးဖော်ဆောင်မှုတော့တိုက်တွန်းချင်ပါတယ်ဒီတရတစ်ခုနေတယ်ကတော့ဒီအမေရိကန်အစိုးရပေါ့နော်ဆိုတော့သူရဲ့နိုင်ငံသားဖြစ်ထားတဲ့ဗမာကြီးသားတယောက်ကိုဒီလိုမျိုးအချင်းချင်းဖန်ခံရတဲ့အပေါ်မှာတော့ဒီနှိမ့်ဆက်မြင့်မားမှုတွေမလုပ်ဖို့အတွက်ဒါဝင်ရောက်ဆောင်ရွက်ပေးဖို့လည်းတော့သူရဲ့အခြားနိုင်ငံသားတွေဒီလိုမျိုးအခြေအနေကြုံတော့က လုတ်ခဲ့ဘူးတဲ့နီးမျိုးအတူတူအမှန်ရလို့လောက်ဆောင်ရပေးဖို့တည်းလဲကျွန်တော်တို့အပန်းချလို့ပါတယ်
ဒါကတော့ပြီးခဲ့တဲ့ဗုဒ္ဓဘူးနေ့ကအမေရိကန်နိုင်ငံသားဖြစ်ခံယူထားတဲ့မြန်မာလူမျိုးကိုညီညီအောင်ရန်ကုန်လေစိတ်မှာအခန်းဖမ်းခံရတာနဲ့ပတ်သက်ပြီးတော့ဒေါက်တာနိုင်အောင်ပြောသွားတာပါ